နိုင်ငံတကာရာစုတရားကုန်ရုံး ICC ကမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုလုပ်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုမြန်မာအစိုးရကအခိုင်အမာပယ်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ဟာချိုယွင်းအားနည်းချက်တွေနဲ့ပြည်နေတဲ့လုပ်ငန်းစဉ်ကနေထွက်လာတဲ့ကြလက်ဖြစ်ပြီးဥပဒေကြောင်းအရခိုင်လုံမှုအပေါ်တန်လျာဖြစ်စရာရှိတယ်လို့စက်တင်ဘာလ9ရက်နေ့စွဲနဲ့နိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီရုံးရဲ့လှုပ်ဆောင်ပုံတွေမှာချိုယွင်းအားနည်းချက်တွေလို့ဆိုတာတွေကိုလည်းထုတ်ပြန်ချက်မှာအသေးစိတ်ထောက်ပြထားပါတယ်။မြန်မာနိုင်ငံဟာ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုမဟုတ်တာကြောင့် ICC ရဲ့ဆုံးဖြတ်ချက်ကိုလိုက်နာလုံဆောင်ဖို့လုံးဝတာဝန်မရှိဘူးလို့လည်းဖော်ပြထားပါတယ်။ပြန်မောင်းထုတ်တယ်ဆိုတဲ့ဆွဆွဲချက်တွေဟာလုံးဝမှားရင်ကြောင်းတန်းဆိုင်ရာဒေသတွေကနေဘယ်သူတူးပြောက်ကိုမှနှင်မထုတ်ဘူးဆိုတာကိုမြန်မာနိုင်ငံနည်းနဲ့ထပ်မံပြောဆိုပါကြောင်းအမှန်တကယ်ဆိုရင်သူတို့နေအိမ်တွေကိုစွန့်ခွာထွက်ပြေးသွားသူတွေကိုပြန်လည်ခေါ်ယူရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းပြီးအပြင်းထန်လုံဆောင်ထားကြောင်းစာတရားဖြင့်ထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာဆွေရဟာတရားဥပဒေစိုးမိုးမှုတရားမျှတမှုနဲ့တာဝန်ခံမှုတို့ကိုအားပေးအကောင့်တွေဖော်ဖို့ဆိုတဲ့ရည်တည်ချက်အခြေခံမူကိုထပ်ခါတလဲလဲပြောဆိုထားပြီးဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်နဲ့ဆက်လင်ပြီးလူခွင့်ရင်းနဲ့တခြားဆက်ဆက်ကိစ္စရပ်တွေမှာချိုးဖောက်မှုတွေကိုစုံစမ်းဖို့တီးခြားလွတ်လပ်တဲ့လူငန်းရေးကော်မရှင်ကိုဖွဲ့စည်းထားတဲ့အကြောင်းနဲ့မြန်မာနိုင်ငံဟာကိုယ်နေနေတဲ့ကဘယ်လိုရာဇဝတ်မှုမျိုးလူခွင့်ရေးချိုးဖောက်မှုမျိုးကိုမဆိုစုံစမ်းစစ်ဆေးဖို့လှုပ်ချင်စေရောလှုပ်နိုင်စွာမှရှိတယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။ချိုးဖောက်မြန်မာနိုင်ငံကနေအင်ဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရိုဟင်ဂျာမွတ်စလင်အများပြားထွက်ပြေးသွားရအောင်အတင်းအဓမ္မလှုပ်ဆောင်ခဲ့တဲ့ဆိုတဲ့ဖြစ်ရပ်ကိုလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးနိုင်ခြင်းရှိတယ်လားဆိုတာစုံစမ်းစစ်ဆေးဖို့ကိစ္စဟာ ICC ရဲ့လုပ်ပိုင်ခွင့်ထဲမှာရှိတယ်လို့ ICC ကစာသားပြင်းနေမှာဆုံးဖြတ်ထားတာပါ။